မလေးရှားနိုင်ငံမှာမဟာဒီယာမိုဟာမက်ဦးဆောင်တဲ့၄ပါတီညွန်ပေါင်းမဟာမိတ်အဖွဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်ထောင်ချခံထားရတဲ့အတိုက်ခံခေါင်းဆောင် NY Ibrahim ကအင်မတန်ဝမ်းသာနေတယ်လို့သူ့ရဲ့ People's Justice Party ကပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံပြုပြင်ပြောင်းလဲရေးအတွက်စတင်လှုပ်ရှားခဲ့တာအနှစ်20နီးပါးအကြာမှာအတိုက်ခံတွေအနိုင်ရခဲ့တဲ့အပေါ်မှာ Mr. NY အတိုင်းမသိဝမ်းသာနေတယ်လို့သူ့ကိုဆေးရုံမှာတွားရောက်တွေးဆခဲ့တဲ့ People's Justice Party ရဲ့ထိပ်တန်းနိုင်ငံရေးသမားတစ်ယောက်ဖြစ်တဲ့ဆိုင်ဖူဒင်နာဆူရှင်ကသတင်းတောက်တွေကိုတောက်ချာနေကပြောကြားခဲ့တာပါမစ္စတာအန်ဝါဟာခွဲစိတ်ကုသမှုတစ်ခုလက်တလုံးမှာပဲခံယူထားတဲ့အတွက်ဆဲယုံတက်နေရတာဖြစ်ပါတယ်မစ္စတာအန်ဝါကိုမလေးဘရင်ကအမြန်ဆုံးလွှင့်ချင်းချမ်းသာခွင့်ပေးဖို့လိုလားတယ်လို့မစ္စတာမဟာဒီယာကလည်းပြောကြားခဲ့ပါတယ်သူရဲ့ပိုင်းအတွင်းမှာလွတ်လာနိုင်တယ်လို့လည်းဇနီးဖြစ်တဲ့သူ 1RC1 Ismail ကတောက်ချာနေကပြောကြားခဲ့ပါတယ်မစ္စတာအန်ဝါရဲ့ဇနီးတဲ့ 1RC ကိုအစိုးရတက်မှဒုတိယဝန်ကြီးချုပ်ရာထူးပေးဖို့ရထားပါတယ်မစ္စတာအန်ဝါဟာလိန်တူဆက်ဆံမှုနဲ့2015ခုနှစ်တုန်းကထောင်ချခံခဲ့ရတာပါ။အဲဒီတုန်းကအစိုးရအတိုက်ခံတွေနှိမ်နင်းဖို့အတွက်နိုင်ငံရေးအရာတမင်အကွက်ဆင်ထောင်ချတာဖြစ်တယ်လို့မစ္စတာအန်ဝါကပြောကြားခဲ့ပါတယ်။မဟာဒီယာဝန်ကြီးချုပ်ဖြစ်နေတဲ့1998ခုနှစ်တုန်းကလည်းအဲဒီတုန်းကဒူးဝန်ကြီးချုပ်ဖြစ်တဲ့မစ္စတာအန်ဝါပထမတစ်ကြိမ်ထောင်ချခံခဲ့ရပြီးတော့2004ခုနှစ်မှာပြန်လွတ်လာခဲ့တာပါ။အခုတစ်ကြိမ်ဝန်ကြီးချုပ်ပြန်ဖြစ်လာတဲ့မစ္စတာမဟာဒီယာကတော့လာမယ့်နှစ်ပိုင်းတွေအတွင်းမှာမစ္စတာအန်ဝါကိုအာဏာလွှဲပေးမယ်လို့ပြောကြားထားပါတယ်။